မြန်မာနိုင်ငံမှာတော့ကိုဗစ်မျိုးစိတ်ကွဲသစ်တွေတွေ့ပြီးပြည်ပကဝန်လာသူတွေပေါ်စီးမြင့်တဲ့ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ Omicron မျိုးစိတ်ကွဲသစ် BA.4 နဲ့ BA.5 တွေ့ပြီးသုံးပတ်ကြာမှာပြည်ပကလေကြောင်းနဲ့ဝန်လာသူတွေအနေနဲ့တနင်္လာနေ့ကနေစပြီးမော်ဝင်းကင်နှစ်ပတ်ကျော်မှာကာကွယ်ဆေးအပြည့်ထိုးထားပြီးဖို့နဲ့နှစ်ရက်မတိုင်ခင်မှာကိုဗစ်မရှိကြောင်းစစ်ဆေးချက်ပြရတော့မှာပါ။တကဘာလုံးမှာတုံနေတဲ့ကာကွယ်ဆေးမျိုးစုံကိုအတိမတ်ပြုစင်းထဲမှာဖော်ပြထားပြီးစစ်စစ်ချက်တွေအတွက်လည်းတခွဲခန်းစစ် RT-PCR အပြင်ကိုတိုင်းစစ်နိုင်တဲ့အမြန်စစ်ကိရိယာ RT-T နဲ့စစ်တာကိုလည်းဩဂတ်စ်လ1ရက်ကစမယ်ဒီစီးမြင့်တဲ့မှာအကျုံးဝင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ကာကွယ်ဆေးထိုးထားတာနဲ့ကိုဗစ်ကင်းစစ်ချက်တွေမပြနိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့ကယ်ဆယ်လေယာဉ်တွေနဲ့ဝင်ခွင့်ပြုထားပြီး3ရက်အသွားလာကန့်သတ်ထားကနှစ်ချိန်ဆေးစစ်မယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ထုတ်ပြန်ချက်တစ်ခုမှဆက်ဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံသားတွေအတွက်တော့မြန်မာအာမခံလုပ်ငန်းကကိုဗစ် -19 ဆိုင်ရာကျန်းမာရေးအာမခံဝယ်ထားဖို့ပြဖို့လိုပြီးရိုးရိုးလေးနဲ့ဝင်လာသူအားလုံးကတော့မြန်မာပြည်ရောက်မှာကြက် 15,000 ပေးကအမြန်စစ်ကရိယာ RTT နည်းနဲ့စစ်တပ်ခံယူရမှာဖြစ်ပါတယ်ခင်ဗျ။